Communist Party ဟာ Australia နိုင်ငံရဲ့အတွေးခေါ်တန်ဖိုးတွေနဲ့မလျော်ညီတဲ့အပြုအမူတွေလုပ်နေတယ်လို့ Australia နိုင်ငံပြည်ထောင်စုဝန်ကြီးကဆွဆွဲလိုက်ပါတယ်။ Australia တက္ကသိုလ်တွေမှာပြည်ပဝင်ရောက်ဆွတ်ဖက်တာတွေကို Cyber ထောင်လန်းရေးလုပ်တာတွေတံပြန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီး Peter Dutton ကတတိပေးလိုက်ပါတယ်။ VOE တင်ပြတော့ Phil Marcia Sydney ကနေပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ဩစတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးပီတာဒတ်တန်ရဲ့အခုလိုဝေဖန်မှုဟာလက်တွေ့မှာပေါ်ပေါက်လာခြင်းမရှိသေးတဲ့တရုတ်နိုင်ငံရဲ့ချိန်ချောင်းမှုအန္တရာယ်နဲ့ပတ်သက်ပြီးဩစတြေးလျဘက်ကအပြင်းထန်ဆုံးဝေဖန်မှုတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံကဩစတြေးလျနိုင်ငံအပေါ်စိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တယ်ဆိုတာနဲ့ဩစတြေးလျပြည်ရင်းကြီးမှာတရုတ်တွေဝင်ရောက်ဆက်ဖက်နေတဲ့ဆိုတဲ့စစ်ဆဲချက်တွေဟာတနင်္ဂနွေအကြာမကြာသေးခင်ကတင်းမာမှုတွေမြင့်တက်လာစေခဲ့ရတဲ့အကြောင်းရင်းတွေပါ။ဒီကြားရဲပြုတ်ွယ်ပေါ်ဩစတြေးလျနိုင်ငံသားဆိုင်ဆရာတယောက်ကိုဗီဂျူးမြို့မှာတရုတ်အာဏာပိုင်တွေကဖမ်းဆီးထိတိလိုက်တဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကနေပြည်တော်ဆိုင်မှုတောင်းဆိုနေတဲ့ကိစ္စတွေဟာလည်းငကူကအစမပြေတဲ့ဆက်ဆံရေးမှာတပူပေါ်နှပူစင်းလိုပိုဆိုးလာခဲ့ရပါတယ်။တရုတ်နိုင်ငံကဩစတြေးလျတက္ကသိုလ်တွေနဲ့ဝန်ဆက်နေတာတွေကလည်းဩစတြေးလျနိုင်ငံအတွက်စိတ်ပူစရာဖြစ်လာစေပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့စာနာပြပွဲတွေကိုထောက်ခံတဲ့ကျောင်းသူကျောင်းသားတွေကိုတရုတ်ထောက်လိုင်းအင်ဂျင်တွေကမဖွဲမရအနောက်ဆက်ပေးတာတွေနဲ့စောင့်ကြည့်မှတ်တမ်းတင်နေတဲ့ကိစ္စတွေလိုဖြစ်ရတွေဟာစိတ်ပူပန်စရာဖြစ်လာခဲ့ရပါတယ်။ဝန်ကြီးပီတာဒတ်တန်ကတရုတ်ရဲ့ရည်မှန်းချက်တွေအပေါ်ဩစတြေးလျကိုစိုးရိမ်ပူပန်တင်တယ်လို့ဆိုပါတယ
်။ My issue is with the Communist Party of China and their policies to the extent that they're inconsistent with our own values.
တရုတ်ကွန်မြူနစ်ပါတီနဲ့သူတို့ရဲ့မူဝါဒနဲ့ကျွန်တော်ထားတဲ့အတွေးခေါ်ဆိုင်ရာတန်ဖိုးတွေကွဲလွဲနေတာနဲ့ဆက်ဆိုင်ပါတယ်။ကျွန်တော်တို့လိုဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်တဲ့အတွေးခေါ်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုအပ်ပေးတယ်။ဒီတန်ဖိုးထားမှုရဲ့အပေါ်တိုက်ခိုက်လာခဲ့ရင်ဥပဒေပြင်ပကလုလာခဲ့ရင်ဒီလူတွေဟာတရုတ်နိုင်ငံကပဲဖြစ်ဖြစ်ဗန်နိုင်ငံကပဲလာလာကျွန်တော်ယဉ်ဆိုင်ရမှာပါပဲ
။ပီတာဒတ်တန်ရဲ့ဝေဖန်ချက်ကိုတရုတ်အစိုးရကတူတူခါခါတုံ့ပြန်ခဲ့ပါတယ်။စီအေကေစိတ်ဓာတ်အတွေးခေါ်နဲ့တဖက်သားပြည်မှုတွေကိုဩစတြေးလျလိုလက်ခံမှာမဟုတ်ဘူးလို့ထင်ပြီးတယ်လို့အပြန်အလှန်ယုံကြည်မှုနဲ့နိုင်ငံဆက်ဆံရေးကောင်းဖို့လုပ်လိမ့်မယ်လို့လည်းပြောလိုက်ပြီးကြောင်းပြည်ထောင်စုရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်စွမ်းကပြောဆိုခဲ့ပါတယ်။ကမ်ပါရာပြည်တော်ကတရုတ်တန်ယုံကလည်းမစ္စတာဒတ်တန်ရဲ့လူ့တိမတန်တဲ့ဆက်ဆွဲချက်တွေဟာတုံ့လုပ်စရာဖြစ်တယ်လို့အခြေအမြစ်လည်းမရှိဘူးလို့ဆိုပါတယ်။လဘရဖြစ်တဲ့ဩစတြေးလျနိုင်ငံဟာကမ္ဘာမှာအလဲအလတ်တန်းဝင်တဲ့အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒီနိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်သလိုဩစတြေးလျစီးပွားရေးမှာအရေးအကြီးဆုံးကဏ္ဍတွေဖြစ်တဲ့တက္ကသိုလ်ပြည်ပေါ်ရေးခီးသွွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေဟာတရုတ်ရဲ့ဝယ်လိုအားပေါ်အကြီးအကျယ်ဖိခိုးနေရတာပါ။ဒါကြောင့်အမေရိကန်နိုင်ငံရဲ့ရင်းနှီးချက်ကြီးမှုလည်းရှိစီးရေးမဟာမိတ်တူလည်းဖြစ်တဲ့ဩစတြေးလျနိုင်ငံအတွက်စိတ်ခေါ်မှုတစ်ခုဖြစ်လာတာကတော့တရုတ်ကိုအဓိကကုန်သွယ်ရေးမိတ်ဆက်နိုင်ငံအဖြစ်ထိန်းသိမ်းဆက်ဆံနေရင်းနဲ့ဝေဖန်စိန်ခေါ်နိုင်စွမ်းလည်းရှိရမယ်အရေးပဲဖြစ်ပါတယ်ခင်ဗျာ